မြန်မာနိုင်ငံမှာဆက်အနာသိမ့်ပြီးလူပေါင်း 24,000 နီးပါးနေအိမ်တွေဆွန့်ထွက်ပြေးကြရကလူသားချင်းစာနာမှုဆိုင်ရာကပ်ဘေးဆိုင်နေပြီးလို့ကုလသမဂ္ဂအဖွဲ့တစ်ခုကထုတ်ပြန်လိုက်ပါတယ်။ Variety ရဲ့ဆက်အနာသိမ့်ပြီးစပွဲပဋိပက္ခတွေဆိုးရွားလာတာကြောင့်မကွေးစကိုင်းတိုင်းနောက်ချင်းကရနဲ့ရှမ်းပြည်နယ်တွေမှာလူတွေဒုက္ခရောက်ထွက်ပြေးနေရတာအကူအညီတွေပို့လို့ရနေပြီလို့ကုလရဲ့လူသားချင်းစာနာမှုအကူအညီအဖွဲ့ကမနေ့ကထုတ်ပြန်လိုက်ပါတယ်။အကူအညီအဖွဲ့တွေတွားခွင့်မရတာကြောင့်ဒီဒေတာမှာဖြစ်နေတဲ့တကယ်လူကြီးအတွက်ကိုရဖို့တော့ခက်တယ်လို့သူတို့ကပြောပါလေ UN OCHA လို့အတူပါခေါ်တဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးချုပ်ထုတ်ပြန်ကြရာစစ်ပွဲအကြမ်းဖက်မှုတွေပိုဆိုးဝလာကြတဲ့မကွေးတိုင်းမြို့နယ်တွေမှာလူပေါင်းခန့်မှန်းကြီး6,300စကိုင်းတိုင်းမှာ12,000ကျော်လက်ရှိထွက်ပြေးနေရတယ်လို့ဆိုပါတယ်စကိုင်းတိုင်းမှာဆိုရင်6မြို့ကပြည်သူ့ကာကွယ်ရေးတပ် PDF တွေကိုဒီတိုင်းပဲပထမဆုံးလေကြောင်းတက်ခဲ့မှုတွေပြီးခဲ့တဲ့လကဒီတိုင်းထဲမှာပထမဆုံးလေကြောင်းတိုက်ခတ်မှုကိုပြီးခဲ့တဲ့လကအကြီးကျယ်လုပ်ခဲ့တာကြောင့်အရက်သားတွေအများကြီးတည်ခင်းရတယ်လို့ထောက်ပြခဲ့ပါတယ်။စကိုင်းတိုင်းကမြို့နယ်16မြို့နယ်မှာစစ်ပွဲတွေဖြစ်ခဲ့ရမှာကနီမြောင်ဒီပဲရင်ရှိဖို့ရင်းမာပင်တွေမှာလည်းအတော်ဆိုးဝါးခဲ့တယ်လို့ဆိုပါတယ်။မကွေးတိုင်းမှာလည်းမြို့များစွာပဲကံကောမြိုင်ပေါက်နဲ့စောမြို့နယ်တွေမှာအဆိုးဆုံးဖြစ်ခဲ့တယ်လို့ဆိုပါတယ်။အလားတူချင်းပြည်နယ်ဘက်ကမြို့များစွာမှာလည်းမြန်မာစစ်တပ်နဲ့ PDF တွေတိုက်ပွဲပုံမြင်လာနေပြီးစက်တင်ဘာ17ရက်နေ့ထိဆိုရင်လူပေါင်း12,000နီးပါးထွက်ပြေးနေရတယ်။ထန်တလန်မှာလေကြောင်းကပါတိုက်ခိုက်ခံခဲ့ရတယ်လို့ဖော်ပြထားပါတယ်။ကြားပြည်နယ်နဲ့ဆက်ဆက်ရှမ်းပြည်နယ်တောင်ပိုင်းမြို့တွေမှာလည်းအလားတူတိုက်ပွဲတွေကြောင့်လူပေါင်း34,200ကျော်ထွက်ပြေးရဆဲဖြစ်တယ်လို့ဆိုပါတယ်ခင်ဗျ။